ကိုဗစ်ရောဂါကာဝေးဆေးထိုးဖို့ညှဉ်းဆန်သူတွေကိုတပ်ဖွဲ့ဝင်ပြစ်ခတ်ထုတ်ပယ်သွားမှာဖြစ်ကြောင်းအမေရိကန်စစ်တပ်ကဗုဒ္ဓနေ့မှာပဲပြောလိုက်ပါတယ်။ကိုဗစ်ရောဂါကာဝေးဆေးထိုးဖို့ညှဉ်းဆန်သူတွေကာဝေးဆေးမထိုးတဲ့အကြောင်းပြချက်ကိုလက်ခံတည်ပြတာဒါမှမဟုတ်စဉ်းစားနေဆဲဖြစ်ကြောင်းအထောက်အထားမပြနိုင်တဲ့သူတွေကိုတာဝန်ကရက်ဆက်ပြီးအရေးယူနိုင်အောင်သက်ဆိုင်ရာတမှုတွေချက်ချင်းဆောင်ရွက်ဖို့ညွှန်ကြားထားတဲ့အကြောင်းအမေရိကန်စစ်တပ်ကကြေညာချက်ထုတ်ပြန်လိုက်တာပါ။ဒီမေးဟာအမြဲတမ်းတပ်ဖွဲ့ဝင်တွေလက်ရှိတံဝန်ထမ်းဆောင်နေတဲ့အရန်တပ်ဖွဲ့တွေနဲ့အရာရှိလောင်းတွေအားလုံးနဲ့အကျုံးဝင်တယ်လို့လည်းပြောဆိုထားပါတယ်စစ်တပ်တခုအသိရှိမှုဟာလေ့ကျင့်သင်ကြားမှုတွေတာဝန်ပေးစီလွတ်မှုတွေနဲ့ရှေ့တန်းမှာတိုက်ပွဲဝင်ပြီးအနံ့ရဖို့ပြင်ဆင်ထားတဲ့စစ်တီတွေအပေါ်မှာမူတည်နေပြီးကာကွယ်ဆေးမထိုးတဲ့တပ်ဖွဲ့ဝင်တွေဟာစစ်တပ်အတွက်အန္တရာယ်ရှိတယ်လို့အသိအနေထားရှိမှုကိုထိခိုက်စေတယ်လို့လည်းအမေရိကန်စစ်တပ်အကြီးအကဲရှိခရစ်စတင်ဝေါ်မတ်ကကြေညာချက်မှာပြောဆိုထားပါတယ်အမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်အရ2022ခုနှစ်ဇန်နဝါရီလ26ရက်နေ့ထိစီးရင်ရလက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေရဲ့96ရာခိုင်နှုန်းနဲ့အရန်တပ်ဖွဲ့တွေရဲ့89ရာခိုင်နှုန်းဟာကာကွယ်ဆေးအပြည့်ထိုးပြီးဖြစ်ပါတယ်ကျမ၏အကြောင်းပြချက်နဲ့ကာကွယ်ဆေးမထိုးမနေရအမိန့်ကနေကင်းလွတ်ခွင့်လျှောက်ထားသူ909ယောက်နဲ့6ယောက်ကိုလက်ခံခဲ့ပြီး656ယောက်ကိုငင်းပယ်ထားသလို53ယောက်ကိုတော့စဉ်းစားနေဆဲဖြစ်ပါတယ်ဘာသာရေးအကြောင်းပြချက်နဲ့လျှောက်ထားသူ2910ထဲမှာတော့အတည်ပြုလက်ခံသူတယောက်မှမရှိသေးပဲ2644ယောက်ကိုစဉ်းစားနေဆဲဖြစ်ပါတယ်